အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်လူမှုဆန္ဒခံယူပွဲဖြစ်ရှုမြင်ကြတဲ့အမေရိကန်တပ်တန်းဝဲရွေးကောက်ပွဲမှာအတိုက်အခံဒီမိုကရက်တွေအောက်လွှတ်တော်မှာအားကောင်းလာတဲ့အတွေ့အပြောင်းလဲတွေရှိလာနိုင်ပါသလားအင်ဒီယာနာပိုလစ်အခြေစိုက် BACI ခေါ်မြမအမေရိကန်လူ့အဖွဲ့အစည်းဥက္ကဋ္ဌဒေါက်တာရိုဒင်းဂါကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာအခုလိုစပြီးဖြေကြားခဲ့ပါတယ
်လူတော်တော်များများကတော့ဒီအင်္ဂလိပ်လိုပြောရင်တော့ Trump Factor ပေါ့နော်တမ္ပရာ Trump ကိုစိုက်တဲ့လူရယ်မစိုက်တဲ့လူရယ်အဲ့ဒါတမ္ပရာ Trump ကြောင့်ဒီမဲထဲတဲ့လူပုံများတယ်လို့ကျွန်တော်သုံးသပ်ပါတယ်
အဲ့တော့ဒီရွေးကောက်ပွဲမှာတော့အထက်လွှတ်တော်မှာတော့ဒါမူလအတိုင်းပဲသမ္မတ Trump ရဲ့ Republican တွေကအားကောင်းစေပါဒါပေမဲ့အောက်လွှတ်တော်မှာတော့ Democrat တွေဘက်ကပို့ပြီးတော့အားသာသွားပါတယ်ဆရာအဲ့တော့ဒီဗားရီများအပြောင်းလဲတွေ့လာနိုင်ရပါတယ်ရှင်ဆရာ
ဒီ American ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရငွေကြေးနဲ့ပတ်သက်တဲ့အဆိုအားလုံးကအောက်လွှတ်တော်ကနေဝင်ရပါတယ်ဆိုတော့အောက်လွှတ်တော်မှာဒီဒီမိုကရက်တွေ majority ကြီးစိုးသွားတဲ့အခါမှာတော်တော်များများအမေရိကန်အစိုးရအထူးသဖြင့် Trump အစိုးရရဲ့ policy ကိုတော်တော်များများလွှမ်းမိုးလာနိုင်မှုရှိနိုင်ပါတယ်
။အဲ့တော့ဆရာကြီးအခုဒီသမ္မတ Trump လက်ထက်နှစ်နှစ်အတွင်းမှာပေါ့နော်။ဟိုမြန်မာဒုက္ခသည်တွေအတိုင်းဝိုင်းနေကြမှာမိသားစုပြန်လည်ပေါင်းစည်းပဲဖြစ်ဖြစ်ဒုက္ခသည်အစ်စ်လက်ခံတာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ခက်ခဲလာတဲ့အနေအထားများရှိပါလားထူးထူးခြားခြားပြောင်းလဲပေါ့နော်ဗာဒီများတွေ့ထားပါလဲဆရာ
အဲ့ဒီကိစ္စမှာတော့အများကြီးအပြောင်းလဲရှိပါတယ်သမရအိုဘားမားလက်ထက်နောက်ဆုံးနှစ်ပေါ့အဲ့ဒီမှာဒီအမေရိကန်ပြည်ဝင်ခွင့်ပေးတဲ့ refugee resettlement ပေါ့လေဒုက္ခသည်လက်ခံတာတသိန်းနဲ့တပေါင်းဒီလက်ခံဖို့ဆုံးဖြတ်ခဲ့ပါတယ်ဒါပေမဲ့2019 January လောက်သမရထမ်းအနာရရနဲ့ချက်ချင်းပဲတသိန်းတပေါင်းကို9,500ထိလျှော့လိုက်ပါတယ်။နောက်မနှစ်ကဆိုလို့ရှိရင်2018ကိုတော့45,000ကိုလျှော့ချလိုက်ပါတယ်။နောက်ဒီနှစ်2018အတွက်ကတော့3,000အထိလျှော့ချလိုက်ပါတယ်။ဆိုတော့အဲ့ဒီကိစ္စတွေကကျွန်တော်တို့ဗမာပြည်သားဒုက္ခသည်တွေအိန္ဒိယမလေးရှားထိုင်းမြန်မာနဲ့စကဒုက္ခတွေအမေရိကန်ပြည်ဝင်ရောက်မှုကိုအများကြီးထိခိုက်ခဲ့ပါတယ်
။သူတို့အတွက်အခုလွတ်တော်မှာဒီနိုင်ငံရေးဩဇာအပြောင်းလဲဖြစ်လာတော့သူတို့အတွက်မျှော်လင့်ချက်ပေါ့နော်ဆရာဘာတွေများတွေ့ရပါသလဲရှင
်။အခုကတော့ပြောဖို့ခက်ပါတယ်။ဘာလို့ဆိုတော့ဒီကိစ္စတွေဒီအမေရိကန်ပြည်ထောင်စုကို physical year တစ်ခုမှာဒီလူပနေရောက် refugee လက်ခံလဲဆိုတဲ့ဟာကဟိုအောက်ချီသို့တော့ committee တေးသေးလေးတွေကအဆင့်ပြီးတစ်ဆင့်တက်လာပြီးတော့နိုင်ငံတိုင်းဝင်ကြီးကနေဒါသို့တော့အတီးပြုတ်ချက်ယူရပါတယ်အဲ့ဒီနောက်မှာမှသမရနေလက်မှတ်ထိုးအတီးပြုတ်ရတဲ့အခြေအနေဖြစ်ပါတယ်အဆင့်ဆင့်ပေါ့လေဆိုတော့ကျွန်တော်အနေနဲ့ကတော့ဒီလောက်ကြီးအပြောင်းအလဲဖြစ်မယ်လို့မထင်ပါဘူးဘာလို့ဆိုတော့သမရနဲ့နိုင်ငံတိုင်းဝင်ကြီးကအတိကဒါဆုံးဖြတ်ပေးတဲ့အဆင့်ဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်